ကအခြေခံပညာသင်ကျောင်း200ကျော်ကိုမနစ်ကလေ့လာတဲ့အခါမှာတင်ထားတာကိုအလွတ်ကျက်တာကများပြီးစဉ်းစားဆင်ခြင်တတ်အောင်သင်ပေးတာကအလွန်နည်းတယ်လို့ဒီနှစ် February လမှာကျင်းပတဲ့နေပြည်တော်ကဆွေးနွေးပွဲတစ်ခုမှာအင်္ဂလိပ်ပေါင်ပေါက်က Frank Hartman ကပြောသွားပါတယ်။လွန်ခဲ့တဲ့အနှစ်20ကလည်းဒီစကားမျိုးကြားဘူးတာကြောင့်မြမပညာသင်ကြားရေးစနစ်ဟာအနှစ်20အတွင်းမှာတိုးတက်မှုမရှိတာကိုတက်တည်ပြသလိုဖြစ်နေပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNESCO UNDP နဲ့ဆရာဦးခွင်မောင်ကျွေးခေါင်းဆောင်နဲ့ပညာရေးသုတေသနဌာနတို့ပူးပေါင်းပြီးမြမပညာရေးစနစ်ကိုလေ့လာထားတဲ့အစိုးရခန်းစာတွေကို1992-93မှာထုတ်ဝေပူးပါတယ် Education Sector Study အဖြစ်ပညာရေးလောကမှာလူသိများပါတယ်အဲ့ဒီအစိုးရခန်းစာတွေမှာလည်းမြမပညာရေးဟာအလွတ်ကျက်ပြီးစာမွေးပွဲဖြေတာကိုအဓိကဦးစားပေးတဲ့အတွက်သမီးပွဲနဲ့မပတ်သက်တဲ့ကိစ္စကိုဘယ်သူကမှစိတ်မဝင်စားဘူးလို့ဆိုပါတယ်။သမီးပွဲအောင်ချက်ကောင်းတဲ့ကျောင်းကိုသာကျောင်းသားမိဘကအထင်ကြီးပါတယ်။ဒါကြောင့်နောက်ဆုံးဖြေဆိုတဲ့သမီးပွဲကြီးအောင်ဖို့ကိုသာအားလုံးကအာရုံစိုက်ကြပါတယ်
။ပြောင်းလဲနေတဲ့အခြေအနေနဲ့တင့်တော်တဲ့သင်ရိုးညွှန်းနှံပြထန်းရေးဆရာဆရာမအရေးချင်းတိုးတက်ရေးပညာရေးနဲ့လက်တွေ့ဘဝဆက်ဆက်ရေးစာရာတွေကိုအဓိကလိုအပ်ချက်အဖြစ်ထောက်ပြကြပါတယ်။တင်ကြီးနီးတဲ့နဲ့ကျောင်းသုံးစာအုပ်စ်ကိုအသုံးပြုပြီးပြုပြင်ပြောင်းလဲဖို့ကြိုးစားပေမယ့်ရည်ရွယ်ချက်မအောင်မြင်ဘူးလို့ဆိုပါတယ်။ဆရာနဲ့ကျောင်းသားဟာအလွတ်ကျက်တဲ့နှီးကိုပဲကြိုက်ကြတယ်လို့ဆိုပါတယ်။ကျက်စာမှတ်စာတွေများလွန်းတာကြောင့်စင်ရင်တွေးတော့တဲ့ဘက်မှာအားနည်းနေတယ်လို့ဆိုပါတယ်။ကျောင်းတွေမှာဖြစ်ပြနေတဲ့အဂရိလိုက်စားမှုနဲ့မတမာမှုတွေနှဲပါလာပေမယ့်လို့အလွတ်ကျက်တဲ့ဒလိရှင်သန်နေတော့မယ်လို့ဆိုပါတယ်။အခြေခံပညာရေးအစဉ်အဆက်မှာအဓိကအားနည်းချက်တွေအများအပြားရှိနေပါတယ်။
လွတ်ကျက်အကုံဆောင်ရတဲ့အကြောင်းရင်းကတော့တင်ရွညွန်းတမ်းမှာအချက်အလက်တွေအများအပြားထည့်ထားလို့ဖြစ်တယ်လို့သုံးသပ်ကြပါတယ်။အလွတ်ကျက်မှတ်သားတာကိုစာမွေးပွဲနဲ့တိုင်းတာတဲ့အတွက်မိခွန်းရနိုင်ဖို့နဲ့စာမွေးပွဲအောင်ဖို့ဟာအဓိကဦးစားပေးဖြစ်လာပါတယ်။ဒီတွင်ကြာစားစိတ်လွတ်လပ်စွာဆွေးနွေးလူစိတ်နဲ့ခွဲခြားစိတ်ပြစိတ်တွေပေါ်ပေါက်ဖို့အခွင့်အလမ်းမပေးတဲ့ပညာရေးစနစ်ဖြစ်ပါတယ်။အပေါ်ယံပြုပြင်တာဟာတင်ရွညွန်းတမ်းကိုထိခိုက်စေပါတယ်။မြန်မာစာမတတ်သေးတဲ့ကလေးကိုအင်္ဂလိပ်စာသင်ပေးတာဟာသဘာဝမကျပါဘူးအထူးသဖြင့်မြန်မာစာပါသင်ရတဲ့တိုင်းရင်းသားအတွက်ပြဿနာဖြစ်နေပါတယ်အခြေခံမပြည့်စုံတဲ့ပညာရေးစနစ်ကိုချက်ထွင်လာတာကြောင့်အချင်းချာလေးအရေးအသွေးညံ့လေဖြစ်လာပါတယ်ဖွံ့ဖြိုးဆန်နိုင်ငံတွေထဲမှာမြန်မာပြည်ဟာကျောင်းသုံးပစ္စည်းကိရိယာအရှာပေါင်းဆုံးဖြစ်နေပါတယ်
အလေရန်နဲ့အထက်တန်းကျောင်းလိုပဲတက္ကသိုလ်နဲ့ကောလိပ်တွေမှာလည်းကျက်စာမှတ်စာကိုသာဦးစားပေးပါတယ်။တင်ကြားတာကိုအလွတ်ကျက်ဖြေနိုင်သူကိုဘွေးလက်မှတ်ထုတ်ပေးတဲ့စက်ယုံတွေဟာတက္ကသိုလ်တွေဖြစ်တယ်လို့ကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့လစဉ်ဟောပြောဝဲမှာဘူမိဗေဒသိပ္ပံပညာရှင်ဒေါက်တာဦးသိန်းပြောသွားတာကိုစက်တင်ဘာ1ရက်နေ့ထုတ် Popular News Channel မှာဖော်ပြထားတာတွေ့ရပါတယ်။တင်နာကိုအလွတ်ကျက်ပြီးဖြေရတဲ့စနစ်ကိုပယ်ဖျက်ပြီးတော့အယူအဆဦးစားပေးတင်ကြားရေးကိုကျင့်သုံးဖို့လိုတယ်လို့ဆိုပါရယ်။ကျောင်းများပြီးဆရာနဲ့တဲ့ပြဿနာတင်ကြားရေးပစ္စည်းကိရိယာရှားပါလို့လက်တွေမလုပ်နိုင်တဲ့ပြဿနာနဲ့စာမေးပွဲမှာမတမာမှုရှိတာကိုအကြည့်အကျေပြုပြင်ရမယ်လို့ဒေါက်တာဦးသိန်းကဆိုပါရယ်။မြမပညာရေးစနစ်ကိုပြုပြင်ဖို့စိတ်ဝင်စားတဲ့သူတွေများလာပါရယ်။
ဒေါက်တာဦးသိန်းဟောပြောပြီး10ရက်လောက်ကြာတော့မောက်ခပညာရေးမဂ္ဂဇင်းအက်ဒီတာဦးသိန်းနိုင်ကလည်းဟောင်းနွားနေပြီဖြစ်တဲ့ပညာရေးသင်ရိုးနှွန်းညွန်းတန်းကိုပြုပြင်ပြောင်းလဲဖို့အချိန်တန်ပြီးဖြစ်ကြောင်းရန်ကုန်မြို့ဘောင်ကျော်လမ်းနာဟောပြောသွားပါတယ်။လူ့အဖွဲ့အစည်းတိုင်းတိုင်းယဉ်ကျေးမှုငြိမ်းချမ်းရေးစတာတွေနဲ့တင့်တော်တဲ့သင်ရိုးညွန်းတန်းမျိုးကိုရေးဆွဲတင့်တယ်လို့ဩစတြေးလျနိုင်ငံမှာပညာသင်ခဲ့တဲ့ဦးသိန်းနိုင်ကပြောသွားပါတယ်။မျိုးညွန်းတဲ့တခုတည်းပြတ်ထန်းပြီးတပီလုံးမှတင်ကြတဲ့စနစ်ကိုပြန်လည်စဉ်းစားတင်ကြောင်းဩစတြေးလျအမျိုးသားတက္ကသိုလ်လေ့လာချက်မှာဖော်ပြထားပါတယ်။မြမလူဦးရေ80ရာခိုင်နှုန်းကချင်းလက်ဒေသမှာနေထိုင်ကြပြီး65ရာခိုင်နှုန်းကစိုက်ပျိုးရေးကဏ္ဍမှာလုပ်ကိုင်နေကြတာကြောင့်ချင်းလက်အဖွဲ့အစည်းရဲ့လိုအပ်ချက်နဲ့အညီပင်ချာတင်ကြတဲ့နယ်လို့ဆိုပါတယ်။မိသားစုဝိုင်းလုပ်တဲ့ချင်းလက်တစ်စီးကိုမထိခိုက်စေတဲ့ပညာရေးစနစ်ကိုတည်ထွင်တဲ့နယ်လို့ဆိုပါတယ်။မြို့မှာတင်တယ်လို့ချိလက်ဒီတာမှတင်လို့မရတာကိုထောက်ပြကြပါတယ်။တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးကိုအထောက်အကူပြုတဲ့တင်ရုံညွန်တာအလွန်လိုအပ်နေပြီလို့မြင်ကြပါတယ်ခင်ဗျာ။